ေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာရဲစခိုက်ဆိုသလိုတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဖဲခုံမြို့နယ်ရဲ့အရှေ့ဘက်ကန်စီမီလော့ကျေးရွာနဲ့ဆောင်းနန်းခဲကျေးရွာတွေဘက်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။တဖြည်းဖြည်းနဲ့တိုက်ပွဲဧရိယာကျယ်လာလို့စစ်ပြေးဒုက္ခသည်တွေဟာဘေးကင်းတဲ့နေရာတွေကိုတောင်းရွှေ့ပြီးတော့ခိုလုံနေကြရတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလေးမှပြောပြပေးပါရှင်။
ဖေကုံရှိကံဒေတာကိုစစ်ကောင်စီတပ်နဲ့မြေရှင်လင်းစစ်စင်ရေးတွင်မေလဇန်ကျွဲကစတင်ခဲ့ပြီးဒေတာခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲနေစဉ်လိုလိုထင်လာခဲ့ပါတယ်။မေလ25ရက်နေ့ဒီကနေ့မနက်ပိုင်းအထိဖေကုံမြို့နယ်လွယ်ပေါ်ကျွာအနာတဝိုင်မှာကြိုးသားကြိုးသားပြစ်ခတ်တမ်းကြားနေရတယ်လို့ဖေကုံအရှိချာစစ်ဆောင်စကန်တာဝန်ခံသူကဗီဒီယိုကိုပြောပါတယ်
။နောက်ထပ်ဒီမနေ့နေ့ရှိသေးတယ်လွယ်ပေါ်ရှိခဲ့နေ့နေ့ဒီထူရသွားတယ်။ဆောင်ဖဲတော့မနေ့ကလည်းမနေ့ကလည်းဒီကိမလာဖဲရောကိမလာဖဲမနေ့နေ့ကမနေ့ပြီးသွားတယ်
မေလ24ရက်မနေ့ကဆောင်းနန်းခဲကျေးရွာနဲ့စီမီလော့ကျေးရွာဘက်မှာတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စခန်းတာဝန်ခံနဲ့စစ်ဘေးရှောင်နေတဲ့စီမီလော့ရွာကတူကဗီဒီယိုကိုပြောပါတယ်။စီမီလော့ကျေးရွာနားမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဝေးရောက်တိုက်ခိုက်သိမ်းပိုက်လိုက်တာလို့စီမီလော့ရွာကကအခုလိုပြောပါတယ်။
ဒီမှာပါတော့ရှိတာကိုသူရှိတော်မူဘာလို့လဲဆိုတော့ဒီစစ်တပ်ကပြန်ဖိတ်ကောင်းလိုက်ဒီကတည်းကတော့ပြန်ပြီးအနေဟိုဒီတဲ့ဒီစစ်တပ်ဖွဲ့တွေကဆက်ပြေးလာတာစစ်ကောင်ထိုးကတည်းကတော့ပြေးမထိုးလာဘူးတဲ့လေဟိုစစ်ဆောင်မှခဲခဲကြတော့ဒီလမ်းတလုံးလမ်းတလုံးထက်ကြတော့စစ်ပေါ်မင်းရပြင်းထန်တယ်ဒီနဲ့ဒီရလက်လက်ရအတန်ကြတယ်မင်းဒီတဲ့ထိုးကမရစက်ဆောင်ကြတယ်ဘယ်တော့လမ်းကြည့်တဲ့လက်လက်ဒီစစ်ဆောင်ဗမင်းကြားစီကြတာ
မင်းကမနဲ့လေးရိုင်လောက်မှစီမီလို့ရွာအောက်ဖက်ရှိစစ်ကောင်စီတပ်စခန်းကိုကရင်ပြည်ပူပေါင်းတပ်ဖွဲ့တွေကတွားရောက်ရှင်းလင်းခဲ့ပြီးစခန်းချနေထိုင်တဲ့စစ်သားတွေပြန်လည်ဆုတ်ခွာသွားကြောင်းနဲ့စစ်တပ်ကထောင်ထားတဲ့အမိုင်းတွေကိုထိရှားဖောက်ခွဲဖျက်ဆီးခဲ့တယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့တရင်တုံးကမနေ့ကထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ကြေညာတာမျိုးမတွေ့ရသေးပါဘူး။မေလာဇန်ကလေးကစားခဲ့တဲ့ထေကုံအရှိစားတိုက်ပွဲတွေဟာအခုဆိုရင်တိုက်ပွဲအေရိယာပိုကျလာတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တွေကပြောပါတယ်။ဒါကြောင့်လည်းဒုက္ခသည်တွေရှောင်ပုံးမှုတဖြည်းဖြည်းနေရာကျလာနေပြီးအများစုကမိုးပြဲဘက်မှပြောင်းရွှေ့ခိုလုံနေကြပြီလို့စစ်ပင်းရှောင်နေတဲ့စီမီလော့ရွာကန်တူကပြောပါတယ်
။ဒီလတ်တက်ဆက်တဲ့ဒီဆရာဆရာနဲ့ကောက်ပါဘူး။ကွန်ဒါရီယာမှာလည်းတက်ဆက်တက်ဖြစ်နေတာမျိုးတို့ရှိလို့ရမှာလည်းတက်ဆက်ဖြစ်နေတာဒါကဟိုးခဏခဲ့တဲ့တက်ဆက်တဲ့အန်ဒီကတော့လည်းတက်ပေါ်မနာဘူးတကယ်တက်ပေါ်ကရောဒီလိုသာဒီရက်ကျက်လာလိမ့်မယ်ဘာလို့လဲဆိုရင်ဒီရှိတဲ့ကမ်းမှာဒီရမင်းကြီးကသူအရောက်တင်ပြီးနေတာတော့ဒီဘူးကဒီကြည့်ပြရတာသူဆောင်ကြည့်တယ်ကအခုဒီမျိုးပြအနောက်ဘက်ကတော့တကယ်ဒီဘူးကတစ်ချက်ပြန်လဲမျိုးလူရတဲ့ကိုယ်ကိုလည်းတော့ပတ်ကောမှာတစ်ခုမှမလုပ်
။ထဲကောင်အရှိချမ်းကဒီစုပြေးဒုက္ခတွေကြောင့်မှဖျားနာနေသူရှိသလိုကလေးတွေဝမ်းပြက်ဝမ်းလျှောက်ဖြစ်နေတယ်လို့သိရပါတယ်။ပြီးခဲ့တဲ့နေ့ရက်လောက်ကအသက်23နှစ်အရွယ်ကလေးတယောက်အသက်ဆုံးပါသွားတယ်လို့ထဲကောင်အရှိချမ်းစစ်ဆောင်စခန်းတာဝန်ခံတို့ကပြောပါတယ်။စုပြေးဒုက္ခတွေအများစုဟာယာယီမိုးကတဲထိုးပြီးဖြစ်သလိုနေထိုင်စားတောင်းနေကြရတာပါ။ဆွေးဝါးနဲ့ဆားရီးတောက်ရီးအပြင်လက်ရှိချိန်မှာမိုးရင်းကာလရောက်ပြီးမို့အမိုးအကာတွေနဲ့အလွန်မေးလိုအပ်နေရလို့စစ်ပြေးဒုက္ခတွေနဲ့စစ်ဆောင်စခန်းတာဝန်ခံကပြောဆိုကြပါရဲ့ရှင်